ပြည်ပြည်ဆိုင်ရာမြန်မာလေးချောင်းလိုက် MBR ရဲ့ငွေပေးချေမှုကိုအခုဇူလိုင်လကုန်ကစပြီးခွင့်မပြုတော့ဘူးလို့စင်ကာပူအခြေစိုက် UOB ဘဏ်ကဆုံးဖြတ်ပါတယ်MBI လေးချောင်းလိုင်းကရတဲ့အကျိုးမြတ်ဟာစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတစ်ခုဖြစ်တာကြောင့်အခုလိုငွေစင်းပိတ်သိမ်းလိုက်တာကိုကြိုဆိုကြောင်းအလုတ္တမတပ်ပေါင်းစုကထုတ်ပြန်ပါတယ်။ဒီအချိန်ရန်ကုန်ကသတင်းပေးပို့ချက်ကိုမိတ်ဤတန့်စင်တင်ပြထားပါတယ်ရှင
်။စစ်ကောင်စီရဲ့စီးပွားရေးမိဖက်ဖြစ်တဲ့ MBI လေးချောင်းလိုင်းရဲ့ငွေစင်းတွေကိုမကြခင်မှာပိတ်တော်မယ်လို့စင်ကာပူဘဏ် UOB ကအသိပေးထားပါတယ်။နိုင်ငံခြားငွေစည်းစိမ်မှုကိုအသုံးချပြီးစစ်လက်နက်တွေဝယ်ယူနေတဲ့စစ်ကောင်စီကိုအခုလိုပိတ်ဆို့လိုက်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းမြန်မာအလို့သမားတပ်ပေါင်းစုကတင်းလာနေတုန်းကထုတ်ပြန်ထားပါလေ။အမေရိကန်နဲ့ပြည်ထောင်နိုင်ငံတွေဟာသူတို့ရဲ့အရေးယူပိတ်ဆို့မှုတွေကိုချိုးဖောက်တဲ့ဖွဲ့စည်းတွေကိုအရေးယူရတာတကားတွေရှိတာကြောင့်အခု UOB ဘက်အနေနဲ့လေဒီလိုအရေးယူခံရတာမျိုးမဖြစ်အောင်လို့ရှောင်ရှားဖို့ MAR ရဲ့ငွေစည်းတွေကိုပိတ်တာဖြစ်နိုင်တယ်လို့အလို့သမားတပ်ပေါင်းစုအဖွဲ့ဝင်ဦးမောင်မောင်က VOA ကိုပြောပါလေ။
အဲ့တော့ UOB ကသူ့ဖာနဲ့သူကတော့ပိတ်လိုက်တာမဟုတ်ဘူးသူကြောက်တာက secondary sanction impact ပေါ့နော်သူတို့ကိုဒီ America Treasury Department က OFAC ဆိုတဲ့ယုံရှိတယ်ဗျသူကထုတ်ထားတဲ့ regulation တွေရှိပါတယ်အဲ့တော့အဲ့ဒီကအကယ်၍များ US sanction ထိထားတဲ့အစုအဖွဲ့တစ်ခုကိုတွားပြီးအလုပ်လုပ်တဲ့လူကိုသူတို့ကတရားစွဲပြီးတော့ဒဏ်တတ်ပါတယ်အဲ့လိုဒဏ်တတ်တာကဘဏ်တွေက US dollar သိင်းနဲ့ချီပြီးတော့ပေးရတာရှိပါတယ်ဆိုတော့ရတဲ့အမြတ်ကပေးရတဲ့ဒဏ်နဲ့မကွာမကိုက်ဘူးလေ
မြန်မာအပါဝင်လေပြာစီးပီးယားတို့နဲ့ပတ်သက်ခဲ့တဲ့ဘဏ်လုပ်ငန်းတချို့ကိုဒေါ်လာတန်းချီဒဏ်ရိုက်ဖူးတဲ့တာတကားတချို့ရှိတယ်လို့လည်းဦးမောင်မောင်ကပြောတာပါ2014လောက်ကလေမြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့မြောက်ဒီ Trading Limited စီကတဲဝယ်ယူတင်သွင်းခဲ့တဲ့စင်ကာပူကုမ္ပဏီတစ်ခုအမေရိကန်ဒေါ်လာတန်းချီဒဏ်ရိုက်ခံခဲ့ရပူပါတယ်MBI ရဲ့ငွေစင်းတွေကိုအခုလိုပိတ်လိုက်တဲ့အတွက်နိုင်ငံခြားခီးတွေပဲစီကရနေတဲ့ဒေါ်လာငွေလမ်းကြောင်းတစ်ခုပိတ်သွားနိုင်ပြီဆိုပြီးနိုင်ငံရေးသုံးသက်သူဦးရဲထွန်းကပြောပါလေ
ပိတ်လိုက်အဲ့ဒေါ်လာအကောင့်တွေပိတ်လိုက်တဲ့ဆိုတော့သူကအဲ့ဒီမှာအဲ့ဒီဘက်ခြမ်းကလက်မှတ်ရုံးလာနေပါလေအကြီးကြီးသွားမှာပေါ့မနိုင်ငံကိုလာတဲ့ဒေချောင်းတိုင်းတွေမှာသူတို့ဟိုဒေါ်လာနဲ့ရောင်းလာလို့ရှိနေသူကျွန်တော်တဲ့တရင်ရကတော့သူတို့စင်ကာပူဘဏ်ကပိတ်လိုက်တယ်ဆိုတာသူတို့ကိုခိကြိုက်ပါသူတို့သူတို့ကအဲ့ဒါမလုပ်ဘူးဆိုရင်ဒီအမေရိကန်ကသူ့ပုံမှာရေးယူမှာသူကလည်းပိတ်လိုက်ရတယ်ပေါ့ဗ
ော MBI အမှုဆောင်ဒါရိုက်တာဆာရာဗန်နန်ရဲ့ရုံးတွင်းပေးဖို့ရလို့ယူဆရတဲ့စာရုံးဆောင်မှာတော့သူတို့အနေနဲ့ UOB ဘဏ်ကငွေစည်းမှု73ခွင့်ရဖို့တောင်းဆိုခဲ့တဲ့အကြောင်းဒါမှမဟုတ်လည်း UOB ဘဏ်ကတော့ပိတ်ဖို့ကိုပဲဆုံးဖြတ်ခဲ့တဲ့အကြောင်းရေးသားထားပါတယ်UOB ကအခုလိုပိတ်လိုက်တဲ့အတွက်တခြားစင်ကာပူ DBS ဘဏ်၊ထိုင်းကကက်စီကုံဘဏ်၊ဒူဘိုင်က MHNDB ဘဏ်တွေမှာငွေစည်းရုံးဖွင့်ဖို့စီစဉ်နေတဲ့အကြောင်းနဲ့စည်းရုံးဖွင့်တာနောက်ဆုံးအဆင့်ရောက်နေပြီဆိုပြောလေရည်သားထားပါလေ။အလို့သမားတပ်ပေါင်းစုကဥမမောင်ကတော့လက်တလောချီနေမှာအမေရိကန်ပိတ်ဆို့ထားတဲ့ရုရှားနိုင်ငံကလွှဲလို့တခြားနိုင်ငံခြားဘဏ်တိုင်းကအမေရိကန်ငွေကြေးနဲ့ငွေလွှဲပြောင်းတာတွေလုပ်နေတာဖြစ်လို့သူတို့လည်းအရေးယူပိတ်ဆို့ခံရမှာကိုရှောင်ရှားလိုကြလိမ့်မယ်လို့ပြောပါလေ။ဒါကြောင့်ဒီဘဏ်တွေကလည်းဘဏ်စည်းရင်းဖွင့်ပေးကြလိမ့်မယ်လို့မထင်တဲ့အကြောင်းလည်းပြောပါတယ်
။ကိုဝိကဘဏ်ဖြစ်ပေမဲ့ကိုဝိကဘဏ်ကလည်းဘယ်သူနဲ့သွားပြီးရှယ်ရှိနေဆို US ကဘဏ်နဲ့ရှယ်ရှိတယ်။ဟိုစေုပ်စုကတော့နားမလဲပါဘူး။ Thai ကိုသွားလို့ရှိရင်လည်း Thai Kasikorn Bank က US sanction ထိကျင်သလား secondary sanction လို့ခေါ်တာပေါ့ဗျာ။ထိကျင်တော့သူဖွင့်မလို့။သူကလည်းကျွန်တော်တို့ကဦးစားပုံးလို့လုံးနေပါတယ်။ခင်ဗျားလက်ခံလိုက်ခင်ဗျား secondary sanction ရှိထိမယ်ဆိုတဲ့အကြောင်းပြီးတော့ထိခဲ့ဘူးတဲ့ဘဏ်တွေကိုကျွန်တော်စည်ရင်းပို့ပေးလိုက်မယ်။ဘယ်နေရာပဲသွားသွားပါ။ Rule of Law ဆိုတာတကယ်ရှိတယ်ဗျ။အဲ့ဒီဟာကတကယ်ကိကင်လောက်လာပြီးဆိုတော့တော့ကျွန်တော်ကတော့ပြောချင်ပါသေးတယ်။အဲ့တော့သူပြောကက်စီကွန်တိုင်းကျွန်တော်အာမခံရပါတယ်။မဖြစ်ပါဘူ
း။မြန်မာစစ်တပ်ထိန်းချုပ်ထားတဲ့ပြည်တွင်းက MFDB နဲ့ MICB ဘဏ်တို့ကို American ဆိုရကပေးခဲ့တဲ့ဂျွန်လာ21ရက်နေ့တုန်းကပေးဆိုတိုင်းခတ်အေးအေးယူမှုတွေချမှတ်ခဲ့ပြီးတဲ့နောက် Singapore UOB ဘဏ်ကလည်းအခုလို MBI ရဲ့အကောင့်တွေကိုပိတ်တာဖြစ်လာခဲ့တာပါ။UOB အနေနဲ့ဇူလိုင်လ1ရက်နေ့မှာ MBI ရဲ့ငွေစည်းတွေကိုစုဆောင်းတာ31ရက်နေ့မှာတော့ငွေပေးချေမှုချက်လက်မှတ်အသုံးပြုမှုနဲ့ငွေလွှဲစနစ်နဲ့အသုံးပြုမှုတွေကိုပိတ်တာလုပ်ပြီးတော့ဩဂတ်လ15ရက်နေ့ကျရင်တော့ဘဏ်အာမခံတွေအပါအဝင်ငွေစည်းအလုံးပိတ်တာတွေကိုအစဉ်အဆက်လုပ်သွားမယ်လို့အသိပေးထားပါတယ်ရှင်။